သာသနာတော်နှစ်2554ခုနှစ်ကောဇာတက္ကရာ1382ခုနှစ်မြေလပိကျော်2010ခုနှစ်ဇွန်လရန်ကုန်နှင့်စံယောင်မြို့နယ်အောင်ချမ်းသာရပ်ွက်တိရိမင်္ဂလာလံကမင်းကျောင်း၌ဓမ္မယုံတွင်ဆင်းခြင်းမှပြုလုပ်အပ်သည့်ယာဝိယဓမ္မသဘင်အခမ်းအနားဝယ်စံကြောင်းမျိုးနဲ့ရွှေလောင်းလန်းအမှတ်60နှစ်ခါသမိကများအမှုထား၍ဥထုံးလင်းတော်တွင်နေစံသာသမိမိသားစုစုတို့၏အမတဒါနဓမ္မဒါနအဖြစ်ဖြင့်ဟောကြားအပ်သောသဘောဝတရားကိုအစူလိုက်လေ့လာခြင်းအပိုင်းရှိတရားဒေသနာတော်ဒီနေ့ညဓမ္မသရင်ခန္ဓာကိုရှင်ဘုန်းတော်သခင်ရှင်တော်မြတ်ဘုရားဤမဟာကရုဏာကုံကိုအာယုံပြုပါတိကျူးဖွဲ့ဆိုအပ်သောဝန္ဒနာပနာမအာတိတကထာဝေယုစုပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကပဂေါတိဟိမိယပမေယံကာလံကရုဏတော်တိတုကရာတိခေရံကတောလောကဟိတယာနာထောနမောမဟာကရုဏိကတတ္တယောနာထောဝိနိယမြာစွာတတ္တဝါဤချမ်းသာစိပါလူလာတောင်းတဂုံပေါင်းခါသဖြင့်နာထမြညာခြင်းရှင်တော်မြတ်ဖရာသည်ကမ္ဘာကိုတိဟိပိဂရေကဘာအရေအတွက်သင်္ချာတို့ဖြင့်တော်လဲအပ္ပမေယံရေအတွက်တိုင်းတာဖော်ပြခြင်းငါမစွမ်းနိုင်ပါသောကာလံလေးအသင်ချေသိမ့်နေကဘာရှိကြသောကာလပတ်လုံးလောကဟိတယတ္တလောကဤအကျိုးစီးပွားအလုံးကအတိတုကရဏိဥစ္စာသက်ချလက်အင်္ဂါမေတ္တာကြည်မာသမိတာနှင့်တထာဇနိဆွန်ခြင်းဤဟုကျက်သီထဝယ်ငါးသွဲအစုအလုံးခဲ့ရင်တော်မူရောကိုကရွန်တော်ဘုရားဖြစ်ရန်ဤတန်ကြိုးကုတ်အာထုတော်မူရသည်ဖြစ်ပေခေရလက်ချင်းမျက်လုံးအသက်ဆုံးလည်းနှလုံးစေဝံကိုရောဤပင်မင်းချင်းတို့ကတော်ဘဝဒါနံချိန်ဖန်များစွာရောက်တော်မူခဲ့ရရှာလေပြီမဟာကရုဏိကတ္တတဝါများယဝေသာကဲ့သို့သနာချစ်ခင်မဟာကရုဏာရှင်ဖြစ်တော်မူသောသာသနာတသဝိနည်းများစွာတတဝါဤချမ်းသာစီပါလူလာတောင်းတဂုံပေါင်းခါသဖြင့်နာထမြညာထိုးရှင်တော်မြတ်ဖရာအားနမောယုတိပြောင်းပြောင်းမှန်ကိုလျော့၍ကရောယုကျူရှိခိုးခြင်းသည်အတုဘဝတုစင်စစ်ပတ်သွေးဖြစ်ပါစေသတည
်သာသာသာသာသဘာဝတရားကိုအစုလိုက်လေ့လာတာဒီကနေ့ဣန္ဒရိယဆိုတဲ့ကောင်းစီအောင်မှာသဘာဝတရားတွေစုလိုက်လေ့လာကြည့်။ဘုရားမြတ်စွာရဲ့သေသနာတော်တွေထဲမှာဣန္ဒရိယဆိုတဲ့အမည်နာမနဲ့ဟောထားတာ။ဣန္ဒရိ၅မျိုးဟောတာရှိတယ်၊ဣန္ဒရိ၆မျိုးဟောတာရှိတယ်၊ဣန္ဒရိ22မျိုးဟောတာရှိတယ်။အလုံးချုပ်မိငုံမိတာတော့ဣန္ဒရိ22မျိုးတဲ့။ဣန္ဒြိယဆိုတဲ့သကလုံးကိုမြန်မာတွေကဣန္ဒြေလို့ပြောလိုက်တဲ့အတိုင်းပဲဣန္ဒြေပေါင်း22မျိုးအဲဒီ22မျိုးထဲမှာစိတ်လည်းပါတယ်စိတ္တလည်းပါတယ်ယုတ်လည်းပါတယ်ဣန္ဒြေ22မျိုးကိုလေ့လာလိုက်မယ်ဆိုလို့ရှိရင်တော့ဒီတကသုံးပုံမှာဟောထားတဲ့ဣန္ဒြေတွေအားလုံးချုပ်ပြီးပုံပြီးတော့အများဆုံးက25မျိုးပဲဣန္ဒြိယဆိုတဲ့အမည်နာမနဲ့ဟောထားတဲ့တရားတွေအဘိဓမ္မာခုနှစ်ကျမ်းမှာအပါဝင်ဖြစ်တဲ့ယမိုက်ကျမ်းမှာယမိုက်ဆိုယမကအ မကဆိုတာအမေးနဲ့အဖြေသဏ္ဍိဌာနဲ့သတရားအစုံလိုက်အစုံလိုက်အနုလောမပတိလောမတစ်စုံစီတစ်စုံစီသွားလို့ယမကအစုံဆိုတဲ့အသေးပဲနဲ့ယမကဈာန်ပေါင်း၁၁ဈာန်ရှိတဲ့တည်းပဲအိန္ဒြိယယမကလို့ဆက်ပါအဲ့ဒီအိန္ဒြိယယမကမှာလည်းပဲဟောဒီအိန္ဒြေ၂၂ပါးနဲ့ပတ်သက်ပြီးတော့လေးလာသုံးသပ်ထားတာပဲအဲ့တော့ဒီအိန္ဒြေ၂၂ပါးဆိုတာဟာအချားမှာရှိတာမဟုတ်ဘူးဘုန်းကြီးတို့တွေရဲ့တဏ္ဍာမှာရှိနေတယ်ဆိုတာပြောတာအမိပေးထားတာလောကလူတွေနဲ့အရင်ကြီးတဲ့အမိနာမတွေဖြစ်လို့အမိနာမကစိတ်နေတော့လေသဘာဝတရားကကိုယ်တဏ္ဍာမှာရှိနေတာအဲ့တော့ဒီလိုအမိနာမလေးတွေပေးထားတာတော့သူ့အကြောင်းလေးတွေနဲ့သူရှိတယ်အဲ့တော့အိန္ဒြိယလို့ဘာလို့နာမည်ပေးလဲလို့ဆိုတော့အိန္ဒြိယဆိုတဲ့ကလောရဲ့အတိတ်တွေကအိုင်ဆိုးခြင်းချုပ်ကန်ထားခြင်းလို့ဆိုတယ်ဆိုးရခြင်းဒီစကလုံးလေးကတိတိဆိုတဲ့ဘုရားနဲ့လာတိတိပရမိတ်တရီလုံးလုံးကဲကဲချုပ်ကန်ထားနိုင်ခြင်းဆိုးရခြင်းအိုင်ဆိုးခြင်းဆိုတဲ့အဓိပ္ပာယ်နဲ့အိန္ဒြိယလို့ဆိုတာအဲ့ဒါကိုမြန်မာလိုမပြန်မနဲ့အိန္ဒြေလို့ဆိုတာအိန္ဒြေဆိုတာဆိုင်ရဆိုင်ရကိစ္စမှာချုပ်ကန်ချနိုင်တဲ့စွမ်းအားရှိတဲ့သဘာဝတရားဆိုပြီးလို့ပါတယ်။အဲ့တော့ဘုန်းကြီးတို့သံဃာမှာဒီလိုချုပ်ကန်ချနိုင်တဲ့စွမ်းအားရှိတဲ့သဘာဝတရားတွေဘယ်နှမျိုးရှိသလဲ။ကိုယ်သံဃာမှာရှိနိုင်တာလေးလား။တတဝရိုင်းတတဝရိုင်းမှာဒီအိန္ဒြိယဆိုတဲ့သဘာဝတရားတွေဟာဆိုင်ရဆိုင်ရကိစ္စတွေမှာချုပ်ကန်ချုပ်ကန်တယ်ဆိုတာလူကိုချုပ်ကန်တာမဟုတ်ဘူးเนาะဆိုင်ရဆိုင်ရကိစ္စလေးတွေသဘာဝတရားတွေမှာဆောင်ရွက်ဖွယ်ဆိုင်ရကိစ္စလေးတွေရှိတယ်အဲဒီဆိုင်ရကိစ္စလေးတွေကိုချုပ်ကန်ဒီတရိယချုပ်ကန်တယ်ဆိုတာသူ့ပေါ်မှာဘူတည်ရတဲ့အခြေအနေအားလုံးဆိုတော့ပင်လယ်ထဲသွားရင်ဘာ condition weather conditions ဒါဒီဥရုကချုပ်ကန်ထားတယ်ဆိုတာရာဇဝိရုရဲ့အခြေအနေမူတည်တယ်လို့ပဲဒီသဘာဝတရားတွေရဲ့အခြေအနေပေါ်မှာမူတည်ပြီးတော့ဉာဏ်တွေကဖြစ်ကြတာ။ဒါကြောင့်မလို့သူတို့ကချုပ်ကန်ထားတယ်၊ပြမို့ထားတယ်၊ကြီးစုထားတယ်ဆိုတဲ့အတိတ်နဲ့ဒီတရိယာလို့သူတို့သုံးတယ်။အဲ့တော့သတိသတ္တဝါတွေတိုင်းမှာရနိုင်တဲ့အိန္ဒြိယဖြစ်တယ်။ရုပ်တရားနဲ့ပတ်သက်လာပြီးတော့ရှင်ဥစ္စာမြတ်စွာဘုရားကသတ္တဝါဆိုတဲ့သတိသတ္တဝါတွေကိုလေ့လာရှင်းလိုက်တယ်ဆိုင်ရဆိုင်ရကိစ္စတွေကချုပ်ကန်ချနိုင်တယ်သဘာဝတရားလေးတွေရှင်းစွာယုတ်တရားတွေကလည်းပေါ်ပြတယ်အားလုံးသိကြတဲ့အတိုင်းနာမည်လေးတွေကစက်ခုံတရေသောတိတရေခာနေတရေဇီဝိတရေကာယေတရေပြီးတဲ့အခါကျတော့အိတ်ချိန်တရေပုရိသိတရေဇီဝိတရေလို့အဲယုတ်ပိုင်းဆိုင်ရနဲ့ပတ်သက်ပြီးတော့ဒီအိန္ဒြေရှင်မျိုးဖြူပိုင်ဆိုင်ရတဲ့ပတ်သက်ပြီးပြောလိုက်တယ်။တတဝါဆိုတာအဲ့ဒါလေးရှိတယ်ပေါ့။ဒီကြောင့်လို့မဟုတ်ဘူးတတဝါတွေမှာဒီမဲ့ဗိဓာအာယုန်တွေနဲ့ဆက်သွယ်ဖို့ရတဲ့အော်ဂန်တွေဆိုဖြစ်တယ်။ဆိုပါလို့စက္ခုန်တွေဆိုတာစက္ခုဆိုတာဘုန်းကြီးတို့လူတိုင်းလူတိုင်းမှာရှိတဲ့ဉာဏ်စီအကြည်ဓာတ်ကလေးကိုပြောဉာဏ်စီအကြည်ဓာတ်ဆိုတာပြင်ဘက်ကရင်းစရာအာယုန်တွေလာပြီးတော့ထင်ဟနိုင်တဲ့အရာမျက်နှုံးကြီးတစ်လုံးလုံးကိုမပြောလို့သို့တော့မျက်နှုံးကြီးမပါဘဲနဲ့လည်းအဲ့ဒါတွေကသိနိုင်တာမှမဟုတ်တာပေါ့ဆိုပါစို့ခြေတောက်ချင်တယ်ဆိုရင်ခြေထည့်ပြီးတော့ဖက်ပါပေးရတယ်လေခြေကြီးပေးလို့မှမရပါနဲ့အဲ့တော့သက္ကုပ္ပတာရအကြောင်းကိုပြောခြင်းနဲ့ဆိုရင်မျက်လုံးကြီးရောပါနေမှာပဲပြဲတယ်သို့တော့အဲ့ဒီမျက်လုံးကြီးဆိုရင်အိုင်ဘော်ကြီးတစ်ခုလုံးကိုတော့ပြောလို့တော့မဟုတ်ဘူးဒီနေရာပြောလို့ရင်ကတော့ပြင်ဘက်ကရင်းစရာအာယုန်လေးတွေလာပြီးတော့ထင်ထပ်တဲ့တငယ်ရုပ်ပေါ်တဲ့အလဲဘုံမှာရှိတဲ့မျက်နဲ့ဝေါ်အလဲဘုံမှာရှိတဲ့အဲမှာအချိတက်ကလေးပါအဲ့ဒီအ ကြည်တတ်လေးကိုသက္ကုပ္ပတာရလို့ခေါ်တယ်။အဲဒီသက္ကုပ္ပတာရလေးကိုပဲသက္ကုပ္ပရိလို့ပြောတယ်။ဘာဖြစ်လို့သူ့ကိုအိန္ဒြိယတော့သူကဘယ်သူ့ကိုချုပ်ကိုင်တာတော့ဆိုတော့ဉာဏ်သိတဲ့ပတ်သက်လာတာတွေအားလုံးကိုသူချုပ်ကိုင်။ဟုတ်တယ်ပေါ့။မျက်စိကပုံဝါးဝါးဖြစ်နေလို့ရှိရင်ဉာဏ်သိစိတ်ကလည်းပဲထင်ရှားတယ်။သူကချုပ်ကိုင်တယ်။ဆိုတော့သူဘုရားတို့တွေကိုမျက်နှာကိုမှန်ကြည့်ပဲ။အဲ့ဒါကြောင့်ဒီလိုအကြောင်းကြောင့်ပုံဝါနေပဲဆိုရင် yes ကိုယ့်ရဲ့ရုပ်ပုံကထိတိချာချာမတွေ့ဘူး။အဲ့တော့မှန်ကဒါချုပ်ကင်ထားတာ။ထင်းထင်းလွတ်လွတ်မဖြစ်အောင်မှန်ပြင်ကနေပြီးတော့ချုပ်ကင်ထားတယ်လို့ဒီလိုအဓိပ္ပာယ်ရတယ်။ကြီးကြီးလင်းလင်းဖြစ်ဖို့ရလည်းပဲမှန်ပြင်ကချုပ်ကင်တာပဲ။မကြီးမလင်းဖြစ်နေဖို့ရလည်းပဲမှန်ပြင်ပေါ်မှာပူတည်တာပဲ။အဲ့ဒါမျိုးကိုအင်ဂျီနီယာလို့ခေါ်တာချုပ်ကင်တာ။ရှိမျက်စိမောင်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ဉာဏ်သိစိတ်နဲ့ပတ်သက်တာတွေအားလုံးကိုဉာဏ်သိစိတ်ဆိုင်ရာ mental process အားလုံးကိုချုပ်ကယ်နိုင်တယ်။ဒီပေါ်မှာပူတည်ရတယ်။မျက်စိစက္ကုပ္ပတာရယုတ်အာကောင်းလေးလေးဉာဏ်သိစိတ်ကပြတ်သားနေတယ်။စက္ကုပ္ပတာရယုတ်ကအာမကောင်းလို့ဆိုရင်ဉာဏ်သိစိတ်ကမပြတ်သားဘူး။ဘုံဝါးဝါးမြင်ရတဲ့အတွက်ကြတော့ဘာလို့ဆိုတာမတဲကွယ်ဘူး။အဲ့ဒီလိုမတဲမကွယ်ဖြစ်ပြီးတော့ဒီလိုဖြစ်နေရတဲ့အခြေအနေတရားကိုဘယ်သူကဖန်တီးနေတာတော့လို့ဆိုဒီစက္ကူပ္ပတာလေးကဖန်တီးရတယ်။စက္ကူပ္ပတာလေးအတ္တ condition လေးတစ်ခုပဲပေါ့။သူ့အခြေအနေပေါ်မှာဘူတည်ပြီးတော့မြင့်သိစိတ်ဆိုတာမျိုးတွေကဖြစ်ပေါ်ရတာဖြစ်သောကြောင့်မြင့်သိစိတ်စသည်တို့ရဲ့ပြင်ဖို့ကိစ္စသူကချုပ်ကန်ထားတယ်တခြားကိစ္စမှာထုတ်ကြတာမဟုတ်ဘူးမြင်မှုကိစ္စမှာထုတ်တယ်။အဲ့ဒီစက္ကုအကြည်လေးဟာကြားမှုကိစ္စမှာညာသူလည်းမဆိုင်သူမထုတ်ဘူး။ကြားမှုကိစ္စလည်းမှုကိစ္စထိမှုကိစ္စကြံတဲ့သိမှုကိစ္စဒါတွေနဲ့ပတ်သက်လိုက်သူထုတ်ကြတယ်ဆိုတာရှိ။သူထုတ်ကြတာကမြင်ချင်းကိစ္စတစ်ခုသွားထုတ်ကြတာ။အဲ့ဒါကိုဆိုတော့နော်အဲ့ဒါအမှန်တန်ရိုးတဲ့သဘာဝတရားတစ်ခုကိုမြတ်စွာဘုရားပြောနေတာပဲ။မြတ်စွာဘုရားဟောတာတကယ်သဘာဝတရားလေးပေါ့။ဟောဒီမြင့်သိစိတ်ကလေးကအဲ့ဒီစက္ကုပ္ပတာရလို့ဆိုတဲ့ယသိအချီလေးပေါ်မှာပြီးတည်ပြီးတော့မှဒီမြင့်သိစိတ်ကလေးတွေပေါ်လာတာဖြစ်သောကြောင့်ဒီမြင့်သိစိတ်ကလေးဟာ independent မဟုတ်ဘူး dependent ။ယသက္ကုပ္ပတာရရုပ်ကလေးကိုအပြည့်ပြုတ်ရတယ်သူကောင်းရင်ကောင်းတယ်သူမကောင်းရင်မကောင်းဘူးဆိုတဲ့အခြေအနေမျိုးတွေဖြစ်နေတယ်။အဲ့ဒါကိုပြောတာအင်ဂျရိယချုပ်ကင်ထားတာ။သူ့ရဲ့ချုပ်ကင်ပုံကမလွတ်ဘူးလို့ပြောတယ်เนาะ။မှန်ပါဗျာ။ဒါပါနားလည်ရတော့ဆိုရင်ဘောဝါတရားတွေကတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့နေတယ်ဆိုတဲ့အဓိပ္ပာယ်ကိုပြောတာเนาะ။ဆက်ဆက်လေးမြစ်သေးတယ်မှလည်းပဲအင်ဂျရိယပစ္စယောဆိုတာပါဒါပဲဣတိယမစ္ဆောဆိုတာဒီသက္ကုအခြေလေးကနေဒီသက္ကုဝိညာဉ်စိတ်စတဲ့စိတ်ပိုင်းဆိုင်ရာတွေသူနဲ့ဆက်သွယ်ရတယ်ကိုသူကအကြောင်းအနေနဲ့ဖန်တီးပေးထားတယ်ကျူးပြုထားတယ်ကျေးဇူးပေးတာလုပ်ထားတယ်အဲ့လိုဆိုတယ်အဲ့တော့ဒါနားလည်လို့ရှိရင်တဘာဝတရားတွေကတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့ဖြစ်ပေါ်နေတာပါလားဒီလိုသိရအဲ့တော့သက္ကုပ္ပတာရလေးကသိရုံပဲဘာလို့ဆရာရှိလဲဘာမှလို့ပြန်ရှုတရားဆိုတာပယ်ရမှာမဟုတ်ဘူးသို့တော့ကိုလိုရမယ့်အလုပ်ကလေးတစ်ခုလို့ရှိဒီသက္ကုပ္ပတာရလေးရဲ့တဘာဝကိုကြည့်ကြည့်ဒီသက္ကုပ္ပတာရလေးဟာကိုမြင်ရမယ့်မြင်ကဣတံမမသာမဟုတ်ဘူးသူ့သူ့တဘာဝအတိုင်းသူဖြစ်တဲ့ဟာဣသောမသမိကလည်းမဟုတ်ဘူးနမိသောအတ္တငါရဲ့အတ္တလည်းမဟုတ်ဘူးလို့အကနေ့အဲ့လိုမဟုတ်လို့ရှိရင်ငါမျက်စိဆိုတဲ့အတွေးနဲ့ထွက်တာမှုဆိုတဲ့တဏှာတွေဟာမျက်စိပေါ်မှာရောက်လာနိုင်တယ်ဟုတ်အဲ့လိုရောက်လာတာကပြဿနာမျက်စိရှိတာကပြဿနာမဟုတ်ဘူးမျက်စိပေါ်မှာကအာကျွယ်လိုက်တာတည်းတည်းနဲ့ဘာလို့ဆက်လာလို့ဆိုငါမျက်စိကလာတယ်ငါမျက်စိသူ့မျက်စိကမလာဘူးအဲ့ဒါမလာတာအောင်ကြိုးစားလာတာကိုအမိမွေးတဲ့အကြောင်းတွေမကဘူးတခြားအကြောင်းချဲတာနော်ညတော်မွေးကျဲနေစိုက်တာတရားစိုးတာမျိုးစုံတွေလုပ်လာ ဘာဒီလိုတွေဖြစ်လာတာပေါ့အဲ့ဒါဘာလို့လို့ဆိုငါဟာလို့ထင်လို့လုပ်နေတာပေါ့အဲ့တော့ငါဟာလို့ထင်ပြီးတော့တွေ့တန်းနေတာကအဲ့ဒီအဒီတစ်ခုပဲပေါ့အဲ့ဒါကသက္ခုပတာရယုတ်ကလေးကိုဖယ်ရှားဖို့မဟုတ်ဘူးသက္ခုပတာရယုတ်ကလေးပေါ်မှာတွေ့တာနေတဲ့တဏှာကိုပဲဖယ်ရှားဖို့တဏှာကိုဖယ်ရှားတယ်လို့ပဲသက္ခုပတာရယုတ်လေးပေါ်မှာငါလို့ထင်နေတယ်ငါ့ရဲ့အတ္တကိုထင်နေတယ်မှားရွက်တဲ့ဗာမဏနဲ့မှားရွက်တဲ့အမြင်တွေကိုလည်းဖယ်ရှားမယ်လို့ပြောတယ်ဆိုလိုတာတဏှာမာနဒိဋ္ဌိကိုဖယ်ရှားဖယ်ရမှာကမျက်စိမဟုတ်ဘူးဖယ်ရမှာမျက်စိမဟုတ်ဘူးမျက်စိသွားဖယ်ရင်တော့ကန်းတော့မှာပေါ့သူကသုံးကြတဲ့အခါကြတာပဲဒီဖယ်ရမှာသူ့ဘောမှာတွေ့တာတဲ့တဏှာကိုဖယ်ရမှာမှားရတဲ့အမြင်ကိုဖယ်ရမှာမာလို့ထင်နေတဲ့မာမာနကိုဖယ်ရမှာတဏှာမာနဒိဋ္ဌိကိုဖယ်ရမှာဒါမှမဟုတ်မျက်စိဘောမှာလည်းတရားထုတ်မာလို့ကြဗုဒ္ဓတော်ဘာရသော်ဘုရားဟောတာလည်းရှိတယ်အော်နောက်တစ်ခုနတ်တုမကသုံးပါဆိုရှင်းရှင်းလေးပဲမြတ်စွာဘုရားသက္ကုဝိကွေနတ်တုမကတံပဇေထအေးဒီသက္ကုပတာရယုံလေးတွေဟာမင်းတို့ဟာမဟုတ်ဘူးလေငါတို့ထင်နေကြတာလူတိုင်းလူတိုင်းဟာငါမျက်လုံးလို့ဆိုပြီးတော့အထင်ရောက်နေကြတာပဲမြတ်စွာဘုရားသက္ကုဝိကွေနတ်တုမကယန္တုသက္ကုပတာရဟာသင်တို့ရဲ့ပစ္စည်းမဟုတ်ဘူးလေသင်တို့ပိုင်ဆိုင်တဲ့အရာမဟုတ်ဘူးတံပဇေတအဲ့ဒီသက္ကုပတာရပေါ်မှာတွဲမနေတဲ့တွဲတာမှုတွေကိုစွန့်ပြစ်ပြလိုက်ရလို့ပြောတာအဲ့ဒါကိုအဓိပ္ပာယ်နားလည်လို့ရှိရင်တံပဇေတမျိုးလုံးကြီးကိုဖယ်ပြလိုက်လို့ဒီလိုအဓိပ္ပာယ်ကိုသွားယူရင်တော့မှားရနေပြီနော်သက္ကုပတာရဆိုတဲ့မျိုးလုံးကိုဖယ်ရှားခိုင်းတာမဟုတ်ဘူးသက္ကုပတာရဆိုတဲ့မျိုးလုံးပေါ်မှာတွဲတာမှုတဏှာဒီကထာရင်ဖယ်ရှားခိုင်းတာတဏှာဖယ်ရှားမှာဖြစ်တယ်လို့ပဲမာနလည်းဖယ်ရှားမှာပဲမာယွဲ့နဲ့အမြင်ဒိဋ္ဌိကိုလည်းဖယ်ရှားမှာပဲအဲ့ဒါကိုနတ်တုံမကသုံးမှမြတ်စွာဘုရားဟောထားတာသက္ကုဘိကဝိနတ်တုံမကတံပဇေထသက္ကုပတာရကသင်တို့ဥစ္စာမဟုတ်ဘူးတဲ့ဖယ်လိုက်ကြတဲ့ဖယ်ထားလိုက်ကြသူ့ကိုတွေ့တာမနေနဲ့ကိုယ့်ဟာလို့ထင်ပြီးတော့အထင်ရောက်နေကြတယ်ဖယ်ရှားလိုက်တွေ့တာမှုတွေဖယ်ရှားလိုက်အဲ့ဒါလို့ဖယ်ရှားရင်ဘာဖြစ်တယ်ဆိုတော့ဘုရားဆက်တော်တန်ဝောပိနဟိတယဒုက္ခယပွင့်တယ်အဲ့ဒါလို့ဖယ်ရှားလိုက်နိုင်ပြီဆိုလို့ရှိရင်တော့ကောင်းရုပ်ချမ်းသာရလာမှာဖြစ်မှာပါဟုတ်တယ်နော်ဟုတ်တယ်လေအဲ့ဒါလို့ဖယ်လိုက်လို့ရှိရင်ယသိနဲ့ပတ်သက်ပြီးတွေ့တာမှုမရှိလို့ရှိရင်ယသိပေါ်မှာတွေ့တာမှုကင်းသွားတဲ့အတွက်ကြောင့်တွေ့တာမှုကင်းလာတဲ့တစ်ပိုင်းနဲ့သူ့ပေါ်မှာတောကဆောင်းနဲ့ကင်းသွားတာအဲ့လိုပါမဟုတ်လို့ရှိရင်သောကဖြစ်နေမှာ။မျက်စိကဒီတိုင်းနေပြီမှာမဟုတ်ဘူး။တကယ်တော့မျက်စိတွေကအသက်ကြီးပြီးထီအောင်ဒီလိုနေပါမဟုတ်ဘူး။တနည်းနည်းနဲ့သူကပြောင်းလဲပြီးတော့မျက်စိသွားမှာ။အဲ့တော့မျက်စိသွားရင်ဖြစ်ရလေခြင်းဆိုပြီးတော့ဒီနေရာသောကဖြစ်လာတယ်။အဲ့ဒါငါဟာလို့တွေ့ထားလို့သောကဖြစ်တာ။ငါဟာမဟုတ်ဘူးလို့စောစောကသိပြီးလို့ရှိမှာမဖြစ်ဘူး။အဲ့ဒီအိဗေမျိုးတွေကိုရှင်းရှင်းကြီးမြင်အောင်ကြည့်ဖို့ဆိုပြီးတော့မြတ်စွာဘုရားသက္ကုနဲ့ပတ်သက်တရားရှိတော့ကောင်းပြီဒီနေရာပြောလို့ရင်ကတော့သက္ကုပတာရယုံလေးဟာယသိစိတ်တွေနဲ့ပတ်သက်တဲ့ယသိစိတ်ဆိုင်ရာအာလုံအတိတရားအာလုံကိုသူကချုပ်ကန်ထားနိုင်လို့သက္ကုပတာရယုံလေးကိုသက္ကုတရီလို့ခေါ်ပါတယ်သူရဲ့ချုပ်ကန်မှုအောက်ပါတယ်ယသိစိတ်တွေဖြစ်ကြရတယ်ဒါလေးကိုသူကပေါ့နော်အဲ့ဒါကိုပဲအိန္ဒြိယပစ္စယောတဲ့ချုပ်ကန်ထားတဲ့စိုင်းသတိရှိတယ်ပါဝါရှိတယ်လို့ပြောတယ်ဓာတုသဘာဝတရားသဘာဝတရားချင်းချင်းထိနေတာပဲကိုယ်နဲ့ပါမှဆိုင်ကိုယ်နဲ့ပါမှဆိုင်ကိုယ်ကမဆိုင်တာကိုအဆိုင်လုံးချင်တယ်လို့ဒုက္ခရောက်တယ်တချို့ကိုယ်သားသမီးပုံပဲလဲသူများသားသမီးသွားပြီးတော့သားသမီးတော်ချင်းနေတာဖြစ်တယ်သားသမီးတော်ချင်းတော့ဒုက္ခရောက်တာပဲရှိတာဟုတ်လားချုပ်တွေသောတပတာသောတိတ္တိသောတိတ္တိဆိုတာဒါရဲမှာရှိတဲ့အပန်းကိုဖိုက်နိုင်တဲ့ဆွာအရှိစစ်စစ်ကြီးရတရားကြီးတစ်ခုလုံးကိုမဆုံးလို့ အတ္တအာယုံရဲ့ထင်ရှားတဲ့နေရာမှာရှိတယ်။သောတာပတ္တရာယုတ်ကိုသောတိတ်တည်းလို့ခေါ်တယ်တဲ့။အဲ့ဒါလည်းပဲသောတာဝိညာဉ်စိတ်ဈာတိစိတ်တွေကသောတာပတ္တရာယုတ်ကြည်လင်ပြတ်သားမှုရှိမရှိပုံမှာအခြေခံပြီးတော့ဖြစ်ကြတာ။ဒီစိတ်တွေရဲ့ကြားခြင်းကိစ္စကိုဟောဒီသောတာပတ္တရာယုတ်ပြန်အထည်ချုပ်ထားတယ်ဟုတ်ပြီလေအသိစိတ်ကကြားတဲ့အသိစိတ်ကတော်နဲ့မဖြစ်ဒီနာကြားမှုဟာညှော်နေလာပြီဆိုလို့ရှိရင်ဒီကလူကပြောရဲ့သိပ်ကြတော့သိပ်မကြားတဲ့အခါကျတော့မပြောတာတော့ဆိုရင်သိချင်တဲ့စိတ်ပြပါသိချင်တဲ့စိတ်ပါလို့မပြောတာတော့ခံပြရတယ်နားဆိုင်ပြီးတော့ထောင်ရတယ်ဒီဝချုပ်ကန်နေတာတော့ဆိုသောတာပတ္တရာနေတယ်အဲ့လိုနားရဲ့အကြအာယုပတ္တရယုယောနေလာတဲ့အခါအကြသည့်စိတ်ကပြပြသားသားမဖြစ်လာသည့်အတွက်ကြောင့်တချို့ကြလို့ရှိရင်သူများပဇန်းလုပ်တာမြင်လို့ရှိရင်သူဖြစ်တင်းပြောတယ်လို့ထင်တယ်သူကထင်တယ်ပြသက်တာနဲ့နားနေတဲ့ပုဂ္ဂိုလ်ရှိသွားပြီပဇန်းမလှုပ်နေတယ်လှုပ်လို့ရှိရင်သူအတင်းပြောတယ်လို့ထင်တယ်ဘုန်းကြီးတို့ငယ်ငယ်တော့ကျောင်းသားတွေကနားသိတဲ့ကောင်တွေရှိတယ်ကျောင်းသားတွေချင်းချင်းတကားပြောပြီးသူရှိပါပြောပြီးသူမကြားရကြသူထင်ပြီးသူ့ကိုအမှားတောင်းနေချင်းတယ်အဲ့ရန်လုပ်တယ်ကျန်တဲ့ကျောင်းသားတွေရန်ဖြစ်တယ်အဲ့ဒီလူတွေဖြစ်တတ်တယ်ညာဘူးကနေထိချုပ်နေတာတော့ဆိုသောတာပတ္တရာကထိချုပ်တာအဲ့ဒါကိုပြောတာဣန္ဒတိယအကြာအာယုံရဲ့ဒီဈာတိစိတ်တို့ရဲ့ဈာချင်းကိစ္စမှာဘယ်သူကနေပြီးတော့တွန်းမိုးချီးဆိုထားတာတော့ပတ္တရာယုတ်ရဲ့အောင်မှုကြီးဆိုတာလေသောတာပတ္တရာနေအောင်မှုကြီးဆိုတာလေအဲဒီသောတာပတ္တရာလေးပေါ်မှာအခြေခံပြီးတော့ဇာတိစိတ်ဖြစ်ကြဖြစ်သောကြောင့်ဣန္ဒရိယပစ္စည်းကိုအောင်မှုကြီးဆိုတာအဲဒီတိုင်းပဲသဘောပေါက်ရမှာဒီမှာလည်းပဲထို့တူပဲဒါနဲ့ပတ်သက်ပြီးတော့ကမ္မထာအထုံးပဲဆိုလို့ရှိရင်သောတာပတ္တရာဆိုတဲ့ဒီအကြစိတ်ကလေးပေါ်မှာဒီအကြသောတာပတ္တရာလေးဟာကာမဟုတ်ဘူးအိဒံမမအာဥ္စာလည်းမဟုတ်ဘူးဒိသောအမတ္တိငါလည်းမဟုတ်ဘူးသဗ္ဗိသောအတ္တငါရဲ့အတ္တလည်းမဟုတ်ဘူးလို့ယုတ်တဲ့မြတ်တာဖြစ်တယ်လို့သူ့အကြောင်းနဲ့သူဖြစ်လာတဲ့ယုတ်တဲ့မြတ်တာဖြစ်တယ်ဒီလိုရှုမြင်ရတယ်အဲ့ဒီလိုရှုမြင်မှခုနကတဏှာမာနအဋ္ဌိကိုပြေရှားနိုင်မှာဖြစ်တယ်ပေါ့အဲ့ဒီမှာသတ္တမကသုတ်မှာဆိုရင်မြတ်စွာဘုရားဟောတဲ့သောတံဘိက္ခဝေသတ္တမကဓမ္မစေတ္တသောတံသာရဆိုတဲ့အခြေယူလေးဟာသင်တို့ဥစ္စာမဟုတ်ဘူးတဲ့အဲ့ဒီပုံမှာတွေ့ကပ်ပြီးတော့ပရိသတ်နဲ့ဖယ်လိုက်ကြတာလို့ပြောတယ်တွေ့တာမဟုတ်ဘူးဖယ်ရှားပြလိုက်ကြသူ့ဟာမဟုတ်ဘူးအဲ့ဒါလို့ဖယ်ရှားနိုင်မှာကံဩပိဏဣတ္တယဒုက္ခယဝေဒတိဖယ်ရှားနိုင်ပြီဆိုရင်ဣတ္တဒုက္ခတော့မှဖြစ်လိမ့်မယ်ဒါဖယ်ရှားခိုင်းတာဟာရုပ်ကိုဖယ်ရှားခိုင်းတာမဟုတ်ဘူးနားကိုဖယ်ရှားခိုင်းတာမဟုတ်ဘူးဖယ်ရှားခိုင်းတာကတွေ့တာမဟုတ်ဖယ်ရှားခိုင်းတာဒါ Buddhist practice ကဒီတိုင်းပဲအကြောင်းတရားကိုဒီကထားပါဒါနဲ့ပတ်သက်ပြီးဣန္ဒြိယဘာဝနာသုတ်ပါဆိုရင်ဘုံနာတရားကိုမြတ်စွာဘုရားမိတ္တဆရာကဘယ်လိုဟောလို့ဣန္ဒြေကိုထိချုပ်ရတယ်ဆိုမိတ္တဆရာဘယ်လိုပြောလို့မကြည့်ပဲနေခြင်းနားမထောင်ခြင်းဣန္ဒြေကိုဒါချိန်တဲ့ရရောက်တယ်အဲ့ဒါဆိုလို့ရှင်မိတ္တကမျက်ကန်းနေရသူ့အတူလိုလိုဣန္ဒြေထိပြီးသားဖြစ်သွားပြီနားကန်းနေလို့ရှင်လည်းလိုလိုဣန္ဒြေထိပြီးသားဖြစ်တော့မျက်စိကန်းနဲ့လူနားကန်းနဲ့လူယဟနာမဖြစ်ဘူးလားအဲ့ဒါဘာလို့ထိန်းရပါလို့မလို့တော့အဲ့ဒါမျိုးပြောတာမဟုတ်ဘူးတဲ့ဆရာ။ဒိဋ္ဌိထိမ့်သိမ့်တယ်ဆိုတာတဲ့။မျက်စိကမြင်ပြီးတော့တဏှာမဖြစ်ဘူး။နားကကြားပြီးတော့တဏှာမဖြစ်ဘူး။ခြားဟုတ်တာနဲ့ထိမ့်သိမ့်တယ်လို့ပြောတာ။ဒိဋ္ဌိကိုတိုးတက်အောင်လုပ်တဲ့ဆရာ။ဒိဋ္ဌိပေါ်မှာပူပြည့်ပြီးတော့သက်တာမှုတွေဖြစ်ပေါ်ရင်ထိမ့်သိမ့်ရမှာလို့ဆိုတယ်နော်။ဒါကြောင့်မို့လို့ရဲဆော့ပြားကနားကိုဖယ်ခိုင်းတာမဟုတ်ဘူး။သားပေါ်မှာတွေ့ ွဲတာတဲ့အမြင်မှားနေတဲ့တွဲတာမှုဆိုတဲ့တဏအမြင်မှားနေတဲ့ဒိဋ္ဌိမာလို့ထင်နေတဲ့မာနဒါကိုဖယ်ခိုင်းတာဒီချို့တူပဲအနတ်ကိုရတဲ့နေရာမှာအနတ်ကိုသိတဲ့စိတ်ခန္ဓာပတ္တရာလို့ဆိုတဲ့ပတ္တရာရဲ့အခြေချုပ်တွေ့တာဘယ်နေရာမှာတွေ့ချုပ်တာလို့ဆိုအနတ်ရှုခြင်းကိစ္စမှာတွေ့ချုပ်တာအနတ်ရခြင်းကိစ္စမှာတွေ့ချုပ်တာလေအဲ့ဒီစိတ်ဟာဒီခန္ဓာပတ္တရာရဲ့ချက်မြက်ရှိမရှိပေါ်မှာပြတည်ပြီးတော့အဲ့ဒီစိတ်အဖြစ်ရတာဖြစ်တော့ကြောင့်ကာဏ္ဍာရယောတိတတိစိတ်ရေအနတ်ရှုခြင်းကိစ္စပေါ်မှာဆိုတော့တော့ဘုရားကြီးဆိုထားတယ်ဒါကြောင့်ဣန္ဒြိယကိုခေါ်တယ်ရှုမြင်ရမှာတော့ခုနတည်းပဲအဲ့ဒီကာဏ္ဍာရယောဟာယုတ်တတ်တတ်တာဖြစ်တယ်တို့ဟာမဟုတ်ဘူးဒါကြောင့်မလို့ဣဒံမမနေသောအမသူဣဒံမေသောအတ္တလို့ရှုမှတ်ရမယ်ကာဏ္ဍာရဟာဒုဥ္စာမဟုတ်ဘူးဘောဓိတဲ့ကြောင့်ဖယ်ရှားရမယ်သူ့ပေါ်မှာတွေ့တာမှုဖယ်ရှားဟောဒီလိုပဲဟောတာเนาะသာလရဏတာယုံမှာဆိုရင်ယသဗျာဟောထားတဲ့တရားတော်တွေရှင်းရှင်းလေးတွေကြွားဝါတရားလေးတွေဆိုတဲ့ဟုတ်တယ်နောက်ဆုံးတဲ့တစ်ခုမှာဆိုရင်ဟောသွားတယ်ဒီကာဏပတာရယုတ်အနတ်ရဲ့ကာဏပတာရယုတ်ရဲ့ဒီနှစ်ခုပေါင်းစပ်မှုကြောင့်ကာဏဝိညာဉ်ဖြစ်လာတယ်။ကာဏပတာရယုတ်ဆိုတာလည်းမမြဲဘူးတဲ့အနတ်ဆိုတာလည်းမမြဲဘူးတဲ့။မမြဲတဲ့အရာနှစ်ခုကိုဆွဲပြီးပြီးတော့ဖြစ်လာတဲ့အတ္တိစိတ်ဆိုတာလည်းမမြဲဘူး။အနိစ္စသံဘူတံဘုဒ္ဓောနိစ္စဘောဟိတတိ။တရားကအရာစကားနဲ့ရှင်းရှင်းလေးအနိစ္စကြောင့်ဖြစ်လာတဲ့တရားတစ်ခုကဘယ်လိုလုပ်နိစ္စဖြစ်မှာတော့အကြောင်းတရားကမှမမြဲတာသူကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားပဲမှမမြဲမလို့ဆိုလိုတာကမမြဲတာကထုံလို့တဲ့ပစ္စည်းတစ်ခုကမမြဲတာပဲကြည့်ရရှင်းရှင်းပြောရရင်သိတတ်တဲ့အမေအဖေကဝေးလို့ရှိရင်ဒီသားသမီးကလည်းသိတတ်တဲ့သားသမီးပဲဖြစ်မှာပေါ့ဟုတ်ပါဘူးအော်ဒီလိုဆိုလို့เนาะတို့တူရဲ့စီဝါဒီနေ့များဘုန်းကြီးတို့တွေစားတော့နေကြတဲ့စားတော့နေကြတဲ့အခါမှာဇီဝပဒါရရဲ့ချက်မြက်မှုပေါ်မှာကြည့်ပြီးတော့အရသာတွေရဲ့ထင်ရှားမှုမထင်ရှားမှုကပေါ်လာတယ်။ရသာတိတဲ့စိတ်ဟာလည်းပဲအဲ့ဒီဇီဝပဒါရကသွားဖို့ချုပ်ကဲထားတဲ့အတိုင်းဖြစ်တာ။ဒီလိုအသက်ရကြီးလာတဲ့ပုဂ္ဂိုလ်တွေကပြောကြတယ်။အသက်ကြီးမှစားတဲ့အခါကျတော့သူတို့ဘယ်လိုပြောတော့တို့ငယ်ငယ်တုန်းကဒီအသီးဒီအစားအစာတွေအတော်ရတာရှိတယ်။ခုကျတော့ဒီအသီးတွေကရတာမရှိဘူးလို့ထင်။အသီးကရတာမရှိတာမဟုတ်ဘူး။ဖယားရဲ့ဒီသာတာကိုခံယူနိုင်တဲ့အနေထားကကျော့ကျော့ပါသွားတာ။အသက်ရဲ့ကြီးလာပြီဆိုလို့ရှိရင်ဇီဝပတာရဆိုတဲ့ယုတ်တရားပြောင်းလဲပြီးယုတ်လျော့လာတာ။ဒါကြောင့်မို့အသက်ကြီးဒါလည်းငယ်ငယ်တုန်းကစားတဲ့လောက်ရတာမရှိဘူးလို့ပြောကြတယ်။အဲ့တော့သွားပြစ်တင်တာပဲသွားပြစ်တင်တော့ဆိုအစားအစာသွားပြစ်တင်ပြစ်တင်ရမှာကိုရှင်ဟုတ်ကဲ့အဲ့တော့ကိုနေရာကဇီဝပတာရကရောပန်းသွားသည့်အတွက်ကြောင့်ခေါဏကဒယတိဆိုတဲ့ကိစ္စကသူကတော့မဟုတ်ချုပ်ကြင်ထားသည့်အတွက်ကြောင့်ဒယတိစိတ်တွေမှာဒယတိစိတ်တွေရဲ့ပြီးချင်းကိစ္စအစားထက်လာမရှိတော့ဘူးတရားရှိဖို့ရှိနေရတာဒုရုပဲစီဝါဟာယုတ်တရားတတ်တတ်ပြတာဖြစ်တဲ့အခါမဟုတ်ဘူး။ဘာဥစ္စာမဟုတ်ဘူး။ဘာရဲ့အတ္တမဟုတ်ဘူး။အဲကြောင့်ကိုတွေ့တာပြီးတော့မနေနဲ့ဖြေရှားရမယ်တူတယ်။တွေ့တာမှုတွေကိုဖြေရှားရမယ်။အလုံးကတပြေးညီအညီတည်းပဲဆက်ဆံကြဟုတ်တယ်။အဲ့တော့ဆရာဆရာမျက်စိနဲ့အစင်းလေးကိုမြင်တဲ့အခါလည်းပဲဒီဘဝတရားလေးတွေကိုဆင်ခြင်ပြီးတတ်ဖို့ contemplation လို့ခေါ်တာဒီသင်္ခင်မှုစွာလေးတွေကလည်းနောက်ဆုံးမှာဝိပဿနာဉာဏ်ကိုရင့်သွားစေနိုင်တာပေါ့။အတန်လေးကြားတဲ့အခါမှာလည်းဒီစွာအားလေးတွေကိုဒီလိုဖြစ်ပုံလေးတွေသင်္ခင်သောက်တတ်ပြီ။နှာခေါင်းကအတန်လေးရတဲ့အခါမှာအနံ့ရတဲ့အရာကြားတဲ့ဒီတဘာဝတရားလေးတွေကိုသင်္ခင်သောက်တတ်ပြီ။လျှာနဲ့အစာအာဟာရကိုစားလိုက်စားလိုက်တရားတာခံတိုင်းခံတိုင်းဒီတဘာဝတရားလေးတွေကိုသင်္ခင်သောက်တတ်ပြီ အဲ့ဒီပုံမှာတဏှာရာဂမဖြစ်အောင်ခိတ်လေးဆောင်ရှောက်တာဒါကမ္မထာပဲအဲ့တော့ချုပ်ကန်နေတဲ့သဘောလေးတွေဒီမှာတော့ဟောတာအိန္ဒြိယပစ္စယောကာယပတာရကာယပတာရဆိုတာခန္ဓာကိုယ်မှာဘယ်နေရာစမ်းကြည့်ကြည့်ဖြစ်သိတဲ့နေရာလေးတွေသဘေဖြားလေးတွေကြတော့ယုတ်တိမသိဘူးမသိရင်ကာယပတာရမရောက်ဘူးပြောရလို့နော်ကာယပတာရရောက်တဲ့နေရာဆိုရင်ဒီတော်စက်သက်ရှိတဲ့နေရာကဘုံကြီးဒါကြောင့်မလို့ကာမတာရကိုပျက်စီးစေတတ်တယ်အပရိုစီဆိုတဲ့ယောဂမျိုးတွေပဲဖြစ်လာတယ်ဆရာဝန်တွေကအခလေးနဲ့ထောက်ပြီးစမ်းတော့ကာမတာရရှိမရှိသိအောင်နော်အဲ့လိုစမ်းလိုက်လို့ထိတာမသိဘူးဆိုလို့ရှိရင်ဒီနေရာမှာဆက်သက်တယ်မရှိဘူးသူကလည်းပျက်စီးတတ်တဲ့သဘောပဲယောဂကြောင့်ပျက်စီးတာလည်းရှိတယ်သဘာဝကြောင့်ပျက်စီးတာလည်းရှိတယ်သဘာဝကြောင့်ပျက်စီးတာကိုကြီးတို့ကိုယ်တွေပဲငယ်ငယ်တော့ကသူများခန္ဓာကိုမဆော့တဲ့ဆော့ရှိသူများမဆော့သွားလို့ရှိတယ်ဒီလိုမှားရတာလေခြေတော့ကကိုယ်ကကိုယ်ခြေတော့ကကိုယ်ကနဲ့အံကြသိမသိဘူးလို့ရှိနေတယ်တော့ပေါင်နေဘလောက်ခြားတာလားဘဏ္ဍယံဒီဘလောက်များများကောက်ဆွကြည့်လိုက်ရင်ကိုယ်ကနဲ့ဥမတခြားဘဏ္ဍဆိုရင်ပြီးတဲ့ခြေတော့ကအဲအခုသက်ကြီးလာတော့မသိတော့သူများဘဏ္ဍမှမှပြီးဆွတ်သွားပြီတဲ့ကာဗတာရရဲ့ပြစ်စည်းလာတဲ့သဘောပြောတာ။အသက်ကြီးလာပြီဆိုရင်တော့ဒီအာယုန်တွေဟာဒီဆက်စပ်တွေကပတာရယုန်တွေအားနေလာတယ်ဆိုတဲ့ဒီလိုပြောတာ။သူကချုပ်ကန်ထားတာ။အရင်တော့ကတော့သူထမ်းမြက်နေတဲ့အချိန်မှာအတိတ်စိတ်သူကချုပ်ကန်ထားနေတယ်။မှန်မှန်ကန်ကနေ။ဟောသူရောပါလာတဲ့အခါကျတော့အတိတ်စိတ်ပြောတယ်ပဲဖြစ်လာပြီ။အတိတ်စိတ်ရဲ့အပြောသွားတဲ့အတွက်ကြောင့်ဘုက္ခဏဘောပဲနဲ့သူရကဏမမစီသွားတာပြီးခဏခဏချောင်းဆွကြည်ုံနဲ့လည်းမသိဘူးဘုက္ခဏမှာသူက္ခဏမှာခြေတော့ပေးလို့မရဘူးမျက်စိပေးရခါလေကျတော့မျက်စိပေးပြန်တော့လည်းမျက်စိရတယ်ပဲခဏနေတူးနေမသိပြန်အဲ့ဒါကျတော့အမှန်သားကလေးလောက်ထားရမယ်ဒါမို့တချို့ဘုန်းကြီးတွေရှိမှာစာလေးတွေရေးရတာကဝါဟိမဘုန်းကြီးတို့နိုင်ငံတော်ကိုသံဃာဝန်ဆောင်အစီအပေးဘောလာသာဆက်ရဆိုရင်တော့တော့ရှင်တော့ဘုန်းကြီးတို့လည်းအဲ့ဖွဲ့တယ်ပါတော့အစည်းအဝေးကထွက်ပြီဆိုလို့ရှိရင်ခဏအရာ30လောက်ဖြတ်ပါဘူးလို့မှားစီသွားကြတယ်ရှင်နောက်တော့ကိုယ်ကနဲ့မဟုတ်တော့မယူဘူးဒီတိုင်းပြစ်ထားတယ်အဲ့ဒါခဏအရာပေါင်း30လောက်ပါချက်နေရှင်ရှင်ကထွက်သွားတဲ့အဲ့ဒီရွယ်ကြီးတဲ့ဆရာတော်ကြီးတွေမှားစီသွားကြခဏအဲ့လိုဖြစ်တယ်အဲ့ဒါဘာလို့ပြရတာတော့ဆိုကာပတာရဆိုရင်ဒီကာယိတ္တိရဲ့ယောနယ်လာဖို့ကြောင့်ခရတိတိစိတ်သူကနေထိချုပ်ထားတဲ့အတိုင်းဖြစ်လာတာဒါတဘာဝတရားပဲเนาะဒီတောင်ကိုရည်ရွယ်ပြီးတော့ဒီနေရာမှာကာယပတာရယုတ်ကိုကာယိတ္တိလို့ခေါ်တယ်ဒီလိုမှတရားရှိမှပုံကတော့ခဏတိုင်းပဲစကုပ္ပလာရရှိသလိုပဲသူ့ကိုရှိမှရမယ်။ကိုထိုင်းနေတဲ့အခါပဲဖြစ်စေ၊အိပ်နေတဲ့အခါပဲဖြစ်စေ၊ကိုခန္ဓာကိုယ်ကတခုခုထိနေတဲ့အခါပဲဖြစ်စေ။ဘယ်လိုနည်းနဲ့ဖြစ်ကြည့်ရလေးကိုကြည့်ပြီးတော့ဖြစ်ပြီးစိတ်ကလေးပေါ်လာဖို့ကာပတာရနဲ့စဘာတို့လက်နှောင်းထိတစ်ချောင်းကဖွတ်တတ်ပါ။တစ်ချောင်းကကာပတာနာပေါ့။အိယာပေါ်ဆိုလို့ရှိရင်အိယာကအေးတာရှိမယ်၊လွေးတာရှိမယ်၊ပျော့တာရှိတယ်၊မာတာရှိတယ်အေးရကဖွတ်တတ်ပါကိုယ့်ရဲ့ခန္ဓာကိုယ်ကကာပတာအဲ့ဒီနှစ်ခုထိတိမှုတွေကိုထိလိုက်လို့သိလာတဲ့အသိစိတ်တွေသဘာဝတရားတွေဟာဆရာဆရာအကြောင်းတွေကြောင့်ဖြစ်ပေါ်လာမှုတွေနှလုံးသွင်းပြီးတော့ကာယပတာရဟာလည်းငါမဟုတ်ဘူးနော်ကာယပတာရဟာလည်းငါမဟုတ်ဘူးဖွတ်တတ်ပါကလည်းငါမဟုတ်ဘူးဒီတစ်ခုပေါင်းစုံပြီးကြောင့်ဖြစ်လာတဲ့ကာယဝိညာဉ်စိတ်ထိတိစိတ်ကလည်းငါမဟုတ်ဘူးသဘာဝတရားတွေသူကသူ့အကြောင်းနဲ့ဖြစ်ခံရတာဖြစ်တယ်။သဘာဝတရားတသက်ပဲဖြစ်တယ်။ငါလည်းဆက်ရှိရှိဆိုတော့ရှင်းရှင်းကြီးပြအောင်ရှင်းပါရမယ်။အဲ့ဒါကကမ္မထဘာဝနာရှိတယ်။သဘာဝတရားဖြီးတိုင်းဖြီးတိုင်းအဲ့ဒါသတိထားပြီးရှင်းပါရမယ်။အလေးချက်လေးလုတ်ပြီးလာတဲ့အခါကျတော့နောက်ကြတော့ဒ ီအသိဉာဏ်အဖြစ်တန်းထားကြရမှာပေါ့။ဟုတ်ပါဘူး။ဩတတ္တဝါဆိုတာအခုလို့ဉာဏ်ရှိတယ်၊နားရှိတယ်၊နှာခေါင်းရှိတယ်၊ဆရာရှိတယ်၊ခန္ဓာကိုယ်ရှိတယ်ဓာရဏလို့ဆိုတော့ချုပ်ပဲ့မှုတွေတခုရှိတယ်။ဣဋ္ဌိန္ဒရေတဲ့။ပုရိသိန္ဒရေတဲ့။ချုပ်ပဲ့မှုတွေ။ဣဋ္ဌိန္ဒရေဆိုတာအဋ္ဌိဘာဝယုတ်ပြီးပြောတယ်။အမျိုးသမီးဖြစ်ဖို့ရိုးစစ်ဆိုသောဖီမေကိုတော့ဘောဖီမနီနဲ့ခေါ်တယ်။အဋ္ဌိဘာဝယုတ်။ဒီအဋ္ဌိဘာဝယုတ်ကဘယ်မှာရှိတော့ဆိုဒီကိုယ်လုံးမှာပြတ်တယ်ကဘာကိုချုပ်ကင်နေတော့ဘာကိုလွန်မှုထားတော့ဆိုအဲ့ဒီအဋ္ဌိဘာဝယုတ်တွေကကိုယ်အနံမှာလွန်မှုထားတဲ့အတွက်ကြောင့်အဋ္ဌိဘာဝယုတ်ရှိတဲ့အမျိုးသမီးတယောက်ရဲ့ပြောဖို့ဆိုဖို့အပန်းအလေးထားသွားတာလားလားဒီပြည့်စုံတဲ့အတွက်ဖြစ်တယ်အဲ့တော့သူကလွန်မှုထားတယ်လို့ပြောတယ်စိတ်တွေစိတ်ထားကိုလည်းသူကလွန်မှုတယ်အမျိုးသမီးတယောက်ရဲ့စိတ်တွေစိတ်ထားအမျိုးသမီးတယောက်ရဲ့အပန်းအမျိုးသမီးတယောက်ရဲ့သွားလာဖို့ဘုရားပြောလို့ဆိုဘယ်သူကထိချုပ်ထားလဲဆိုအဲ့ဒီအဋ္ဌိဘာဝယုတ်လေးကထိချုပ်တယ်။ဒါကြောင့်ဝသူ့ကိုအိန္ဒြေလို့ခေါ်တာ။ဒိဋ္ဌိတည်းလို့ခေါ်တာ။ဒါဖို့ယုံမယုံပေါ့။ဟောအမျိုးသားကြတော့ဒိဋ္ဌိတည်းပုရိသိတ်တည်းဘုံဘာဝယုတ်။အဲ့ဒီဘုံဘာဝယုတ်ကလည်းခန္ဓာကိုယ်တစ်ခုလုံးမှာတတ်တယ်အဲ့ဒီနဲ့တည်တဲ့သဘာဝတရားရှိနေလို့ရှိရင်အဲ့ဒီဘုဘဝယုတ်လွှမ်းမိုးထားတဲ့ပုဂ္ဂိုလ်ရဲ့အပန်းကကြီးတယ်။နော်။သွားတော့လာတာခကြညာပြောရဆိုတာလည်းခကြညာဟိုလူလူညာညာဟုတ်။အဲ့ဒါလို့မတူတဲ့အမျိုးသမီးတွေနဲ့မတူတဲ့အပူရတဲ့ဖြစ်တယ်။လူရဲ့အနေထားရောမတူတာဒီလိုမတူညီမှုတွေကိုဘယ်သူကထိန်းချုပ်လို့ဆိုရင်ဒီအိတ်တိတ်တွေကိုသူတွေတိတ်တွေကိုထိန်းချုပ်တယ်ဒါရီအားလည်းပဲယုတ်တရားသက်သက်များတာဖြစ်တယ်။ဒီယုတ်တရားတွေကဘာကြောင့်ဖြစ်တာလဲ။ကံကြောင့်ဖြစ်တာလို့ပြောတယ်။ကံကြောင့်ဖြစ်တယ်။ဒီကံကြောင့်ဖြစ်တယ်လို့ဆိုတဲ့အဲမှာဣဋ္ဌိကတိလည်းပဲကံကြောင့်ဖြစ်တယ်၊ပုရိသိတ်ကတိလည်းကံကြောင့်ဖြစ်တယ်လို့ဆိုလို့ရှိရင်ဘယ်ကံတော့လို့ဖြေပြော။နော်ဘယ်ကံတော့ဆိုတာစဉ်းစားအဲ့တော့အဲ့ဒီတိုင်ပြောရမယ်ဆိုလို့ရှိရင်အဋ္ဌိတ္တိအဋ္ဌိဘာဝယုတ်ဖြစ်တာအကုသိုလ်ကံကြောင့်ဖြစ်တာ။ဒါကညာကပရိသတ်တော့အဲ့လိုပြောရင်ရဖြစ်ရမပြောဘုန်းကြီးတို့ရှောက်နေတယ်။အဲ့ဒါလည်းညာကပရိသတ်ကသူကအယူဆတစ်မျိုးရှိတယ်။ဒီဘုရားဘာသာတွေထဲမှာပြောလို့ရတယ်။အဲ့ဒါပြောရင်သူတို့ညင်းမှာပဲ။ จินตนาได้ด้วยจังเปียก็ไม่อยากได้เนาะเอ๊ะไม่จินตน์တော့อูอภิวาทဖြစ်สิဖြစ်ขึ้นเลยสรุปเนาะนะဖြစ်สิผู้นี้รู้เปรอยี้สรุปนี้คุณก็ไม่ลงได้ลงได้เหยอจาเสร็จเสร็จมาเลยอยู่สุดท้องน่ะจ้าတော့ว่าไปတော့ไม่รู้ပါလို့ရောရောင်ကြဖြစ်နေပြီเนาะအဲ့ဒါလို့ဆိုတဲ့အဋ္ဌိဘာဝယုံနဲ့ဘုံဘာဝယုံဒါဘယံနေစလာတာတော့ဆိုခုခေတ်သိဗ္ဗဆရာတွေကတော့ပြောအောင်ဟောမုံကိုဘာလို့ညာလို့ပြောအောင်အဲ့ဒီဟောမုံကဘူးကလောက်တာတော့ဆိုရင်တော့ကံပဲပေါ့အဲ့တော့ဘုဘက်ကိုလိုက်ရှာမယ်ဆိုရင်ကံပဲအဲ့ဒီကံနေရာကျတော့သူတို့ဘာလဲစားထုတ်ဘုရားသခင်ဆန်းနေတာနဲ့စားထုတ်အဲ့တော့ကိုလုံးတဲ့ကံတရားတွေကိုယ်တဏ္ဍာမှာဖြစ်တာရှင်နာနာမတိပြတော့ခဲ့တဲ့ဘွားတွေတော့ခொနှစ်ဘွားလောက်ကအမျိုးသီးဖြစ်ခဲ့တယ်ဆက်တော်ကြီးဆွေဝဲထဲမှာဒါရဏကသဝသမှာလူ့စာမင်းသမီးဆက်ရှင်နာနာလောက်ပါတယ်သူကအမျိုးသီးဘွားရောက်သွားတယ်ဘာဖြစ်လို့ရောက်သွားတာတော့ဆိုကာဝိတိမိတ်ဆရာကတည်းချုပ်လို့ပဲရှင်ရှင်ရောက်တာအဲ့တော့အဟုသူကြောင့်ဖြစ်တယ်ဆိုတာအဲ့ဒါကိုပြောတယ်အဓိကအဟုသူကြောင့်ဖြစ်တဲ့ဘဝလေးမှာပျော်နေတယ်ကျွတ်ပြောနေတယ်ဒီဘွားလေးကိုချိန်တတ်တယ်ဒီဘွားနေရတာဟိုတဲ့ပေါ့ချိန်တတ်နေတယ်အကုန်ချိန်တတ်တော့လည်းချိန်တတ်တရားပဲအမျိုးသမီးသုံးပစ္စည်းရဲ့ပုံများအဲ့တော့ဒီဘွားလေးသူတို့ချိန်တတ်နေတဲ့အတွက်ကြောင့်ပြောင်းလဲဖို့ဆိုတာသူတို့ကိုယ်တိုင်ကဆန္ဒမရှိဆန္ဒမရှိတဲ့အတွက်ကြောင့်ပြောင်းလဲဖို့ဆိုတာမဖြစ်ဘဝဆိုတာဒီလိုပဲตายဖို့ကတောင်းဖို့သွားတာပဲအဲ့ဒါအိတ်ထိန်တွေနဲ့ပုရိသေတွေရဲ့ရောဘုချုပ်ကိုက်ကအိုင်တိုင်းဘာတွေကိုလမ်းမို့ထားတာတော့အမူအရာတွေကိုရောဘုထားတယ်ပြောင်းဆိုတွေကိုရောဘုထားတယ်အတန်ကိုရောဘုထားတယ်ဒီတစ်ခါတစ်ခါကျတော့အစီအမောမတက်တာလည်းရှိတယ်အမျိုးသမီးကယောက်ျားကအရှိဖြစ်နေတာလည်းရှိတယ်သိတယ်သွားဝတရားနဲ့တခါတလေမှားသွားတာရှိတယ်ဟုတ်နော်ဒီသောဘုခန္ဓာကိုအခြေအနေမတူတဲ့အခါကျတော့အမျိုးသမီးကအတန်ရောရည်နေဖြစ်နေတာရှိတယ်နော်အာမျိုးသားဖြစ်ပြီးတော့တခါမိမသားနေနဲ့လည်းဖြစ်ချင်ပါလား။တော့မှုလေးတွေကရေပုံရပဲပြောရတာ။ဖားရမှုလေးတွေတော့သွားဝတရားမှလည်းပဲရှိတာပဲ။နော်။ဧကောင်းပြီအဋ္ဌိတ္တေပုရိသေတ္တေဆိုတော့သတ္တဝါတွေဟာဒီလိုပဲမျက်စိနာနာတရားကိုဆိုတာတွေနဲ့တိဆောက်ထားပြီးတော့ဒီထဲမှာကိုယုတ်မာယုတ်တွေပဲပါလာတယ်။အဲ့ဒီလိုပါလာတဲ့သတ္တဝါဟာဘာနဲ့ရှင်သန်နေတုန်းဆိုတော့ဒါကစီဝိတ္တရေဆက်ဖြစ်ပြီးပြတ်စီဝိတ္တရေကဒီတဘာဝတရားတွေဆက်ဆက်ပြီးတော့ဖြစ်ဖို့ရတယ်ဥပမာအခုခေတ်သိပ္ပံနေပြောသလိုဆဲဆိုတဲ့ကလပ်သီးလေးတစ်ခုပြတ်သွားရင်အဲ့ဒီဆဲလေးကနောက်ထပ်တစ်ခါသိပ္ပံဖြစ်တာအဲ့ဒီလိုပြတ်သွားပြီးအသိပ္ပံဖြစ်အောင်ကဘယ်သူကထိမ့်ပေးနေတာတော့ဆိုစီဝိတ္တကထိမ့်ပေးနေတာဆဲလေးပြတ်ပြီးတော့ဒီစီဝိတ္တမရှိတော့ဘူးစီဝိတ္တကနေပြီးတော့ထိသေးသောကြောင့်ဘုမရှိတော့ဘူးဆိုပြတ်သွားတဲ့ဆဲလေးကနောက်ထပ်အစားပြတ်ဖြစ်မှုရှိတော့ဆိုလိုတာလို့တိပိတိပိမှာအောက်ကအပြစ်ကလေးရှိနေသေးတယ်ဆိုလို့ရှိရင်အကိုင်းလေးခုတ်လိုက်လည်းပြန်ပြီးတော့ထွက်လာတာပဲအရွက်ကလေးပြဲလိုက်လည်းပြန်ထွက်လာတာပဲအညွန့်လေးချိုးလိုက်လည်းပြန်ထွက်လာတာပဲဟောအပြစ်ကိုချိုးလိုက်ပြီးဆိုလို့ရှိရင်အပြစ်ကိုတူးလိုက်ပြီးဖြတ်လိုက်ပြီးဆိုရင်ခဏလေးမလာတော့ဘူးနော်အဲ့ဒါမျိုးလိုပဲဇီဝိတ္တရေဆိုတာရှင်းသန်းနေဖို့ရတယ်ကမ္ဘာယုတ်ဒီရှင်းသန်းဖို့ရတယ်ထိခွက်နေတာအဲ့တော့ပေါင်းလိုက်တဲ့အခါကျတော့ဒီမှာသကုပ္ပတာရသောတပတာရခန္ဓာပတာရသီဝပတာရကာယပတာရပတာရယုတ်၅ခုရဲ့ဒိဋ္ဌိဘာဝယုတ်ဘုံဘာဝယုတ်ဆိုတဲ့ဒီယုတ်တွေတော့ပေါင်းလိုက်တဲ့အခါကျတော့ရှုပ်ပေါင်းခန္ဓာကုနော်ဇီဝိတရဲ့ဇီဝိတရဲ့သက္ကုပ္ပတာရသောတပ္ပတာရကာနာပ္ပတာရသီဝပ္ပတာရကာယပ္ပတာရအဋ္ဌိဘာဝဘုံဘာဝအလုံးရှိခုဒါရီယကမ္မဇယုတ်တိပဲခေါ်ကံကြဖြစ်တဲ့ယုတ်တိအဲ့ဒါတွေကဆံယဆံယကိစ္စတွေမှာတို့ကတော့မဟုတ်ကြီးဆိုတာလို့တို့ကပိတရေလို့ခေါ်တယ်နော်ပိတရေလို့ခေါ်တာနေရာနောက်တစ်ခါအဲ့တရားတွေကိုလွန်မှုကြည့်စုထားတာကိုလည်းရှိသေးတယ်အဲ့ဒါကိုလည်းပဲဇီဝိတ္တရေလို့ပဲခေါ်လိုက်တယ်အဲ့တော့ဇီဝိတ္တရေဆိုတဲ့အထက်မှာသက္ခုဆိုင်တယ်ပေါ့ ရုပ်စီဝိတ္တကလေးနဲ့နာစီဝိတ္တကလေး။တန်တရားတွေလည်းပဲထပ်ထပ်ထပ်ထပ်ဖြစ်နေအောင်ဟောတဲ့နာစီဝိတ္တကလေးကနေပြီးတော့ဖတ်ကြည့်ပေးနေတယ်။ရုပ်စီဝိတ္တကလေးသံသယုတ်တွေထပ်ထပ်ဖြစ်အောင်လည်းပဲဒီရုပ်စီဝိတ္တကနေပြီးတော့ဖတ်ကြည့်ပေးနေတယ်။ဒီလိုဆိုလိုတာပေါ့။အဲ့ဒါမျိုးလို့ဒါသတ္တဝါတွေရဲ့အခြေအနေတွေခုပြောပြပြီ။အဲ့လိုအခြေအနေရှိနေတဲ့တတ္တဝါတွေကတတ္တဝါလို့ဖြစ်လာပြီဆိုလို့ရှိရင်ဘာတွေရှိလာတော့တတ္တဝါတွေမှာအဓိကခံစားချက်ကလေးတွေရှိတယ်။အဲ့ဒီခံစားချက်ဆိုတာဘာလို့ဆိုရင်ဣန္ဒြေ၅ပါးဝေဒနာနဲ့ပတ်သက်တဲ့ဣန္ဒြေ၅ပါးဒုက္ခဣန္ဒြေ၊ဒုက္ခဣန္ဒြေ၊သောမနစိတ်ဣန္ဒြေ၊သောမနစိတ်ဣန္ဒြေ၊ဥပိ္ပခဣန္ဒြေခံစားချက်နဲ့ပတ်သက်ပြီးတော့ဘာမျိုးပြောလဲအဲ့ဒီခံစားချက်တွေကြောင့်မို့လို့တတ္တဝါတွေဟာဝေဒနာဖြစ်เสียတဏှာလို့ဆိုပြီးတဏှာတွေဖြစ်နေကြတာခံစားချက်မရှိဘူးဆိုရင်တဏှာဖြစ်เสียအကြောင်းမရှိဘူးเนาะအခုလို့သက္ကုသောတာကာဏဒီဘာကာယတွေရှိတယ်အဋ္ဌိဘာဝဘုံဘာဝတွေရှိတယ်ဒါတွေရှိနေတဲ့အတွက်ကြောင့်ခံစားချက်တွေကဒါပဲဒုက္ခတဲ့ကာယကကိုယ်နဲ့ပတ်သက်တဲ့ခံစားချက်ဒုက္ခတဲ့ကိုယ်နဲ့ပတ်သက်တဲ့ဆင်းရဲတဲ့ခံစားချက်သောမနတ္တစိတ်ထဲကဝါသမှုသောမနတ္တစိတ်ထဲကဝါနေမှုဥပိ္ပခဝါသဝါနေမထင်ချောင်းအဲ့ဒါကိုခံစားမှုတွေ6သတ္တဝါတွေဟာညင်ညူးနေရတယ်ဝေဒနာပစ္စယတဏှာဆိုတာဖြစ်ရတယ်အိန္ဒြေတွေမှာလည်းပဲအဲ့ဒီခံစားမှုတွေဟာသူ့ရဲ့စိတ်ကိုနှောင်းမိုးထားတာဖြစ်သောကြောင့်အိန္ဒြိယဝေဒနာတွေကခံစားမှုပေါ်မှာသူကနှောင်းမိုးထားတယ်ကဲအဲ့ဒါလွန်မိုးထားတာဒါတွေကဘာတတ်နိုင်လို့ဆိုဘာမှတတ်နိုင်ဘူးဘာဝတရားအတိုင်းပဲရှိလို့ဆိုတော့ဆရာဆရာတာဖြစ်လာလို့ရှိရင်ဆရာဆရာကိုနှောင်းဖို့တော့သို့တော့အဲ့ဒီအင်္ဂဒီထဲမှာအဲ့ဒီလိုခံစားမှုတွေနဲ့တဏှာလဲနေရတဲ့အချိန်မှာတဏှာထပ်ပေါက်မရနိုင်ဘူးလားဆိုရနိုင်တယ်အဲ့ဒါတွေကျတော့ထူထောင်ပြီးတော့ပြရမယ်ဘာတွေလဲဆိုပြီးဆက်ပြတယ်သတ္တေတရေတဲ့ဝိရိယတရေသတ္တေတရေသမာဓိတရေဉာဏ်ရေအဲ့ဒါကတော့ခန္ဓာကိုယ်ထဲမှာစိုးစအနေနဲ့ရှိပေမဲ့ထူထောင်ပေးရမယ်ကြီးထွားအောင်လုပ်ရမယ်သတ္တေတရေကံကံရေးကျိုးအယုံကြည်မှုတွေတရားကုန်တရားကုန်သံဃာကုန်ယုံကြည်မှုတွေမကံစွာဆုံးဖြတ်နိုင်မှုတွေယုံကြည်မှုကိစ္စမှာသွားမှုကြီးစိုးထားနိုင်တယ်တတ်တဲ့တတ်တာဟာသုတ္တန်တာမှာထူထောင်ပေးရမယ့်တရားလူတဲ့အောင်လုပ်ရမယ့်တရားဖြစ်တယ်နောက်တစ်ခါဝိရိယတရေဇုဘအာထုတ်တာဇုဘအာထုတ်ဘူးဆိုတာမနေ့ကပြောခဲ့တယ်လို့ပဲပြေဆုံးမှုရဲ့ဖယ်ရှားမှုရဲ့ဖြစ်စေမှုရဲ့တိုးပွားအောင်လုပ်မှုရဲ့ဒီလေးမျိုးပဲဝိရိယဆိုတာအဲ့ဒါကြိုးစားရမယ်အဲ့ဒီကြိုးစားမှုဖြစ်သံဃာဝဆင်းကလျောက်နိုင်တယ်ဝိရိယတရေဝိရိယကိုလည်းထူထောင်ရမယ်သတိတရေဝိရိယတရေသတိတရေသတိကိုလည်းထူထောင်ရမယ်သတိထူထောင်မှုရာအတွက်သတိသမစေညာပပဆိုပြီးမဟာသတိကန္တတော်မှာဟောတာရှိတယ်သွားရင်သွားတယ်လို့သိတယ်နော်အဲ့ဒါလို့သတိတရားကိုထူထောင်နေရကာနုပသနာသတိပ္ပံဝေဒနာဥပသနာစိတ်ဓာတ်ဥပသနာဓမ္မဥပသနာဆိုတဲ့သတိဖြန့်လေးမျိုးနဲ့သတိထူထောင်ဖို့ထူထောင်ပြီးမြတ်စွာဘုရားဟောတာ။အဲ့ဒီချက်စင်တွေကိုချက်ချင်းဖြင့်သတိတရားကိုထူထောင်ရမယ်။အဲ့ဒီထူထောင်မှုကလည်းအမှတ်ရဖို့ပေါ်မှာသူ့ရဲ့အတူတဝါဖြစ်တဲ့တရားတွေပေါ်ရှင်းပြတရားတွေပေါ်မှာသူကသွားဖို့ထားတယ်။တတ္တာကယုံကြည်ပြီဆိုရင်တတ္တာနဲ့အတူတဝါဖြစ်တဲ့စိတ်စေတဲ့လေးတွေကလည်းယုံကြည်မှုကိစ္စရကျောင်းအောင်ဆုံးလိုက်နေတာကိုဝိရိယကြိုးစားပြီးဆိုရင်ဉာဏ်နဲ့စိတ်တွေကပြင်းနေလို့ဖြစ်တာမှမဟုတ်ပဲဝိရိယနဲ့ရှင်တဲ့စိတ်တွေကလည်းကြိုးပမ်းအားထုတ်မှုဖြစ်လာတယ်သတိတရားကအမှတ်ရနေရင်ဆိုရင်ဉာဏ်နဲ့သူနဲ့ရှင်တဲ့စိတ်တွေကလည်းအမှတ်ရတာမှဖြစ်လာတယ်အဲ့ဒါလို့ draw မို့ထားတာဣထုတ္တဝေသမာဓိတရေစိတ်တွေကိုအာယုတကူရဲ့ဘုံမှာစွပ်စီးထားတယ်ကောင်းစွာထားနိုင်တဲ့အနေထားတစ်ခုရတာသူထားသည့်အတွက်ကြောင့်သမာဓိရဲ့စွမ်းအားကြောင့်ဉာဏ်နဲ့စိတ်တွေစတဲ့စိတ်တွေသူနဲ့သူတို့ကရှင်တဲ့စိတ်တွေစတဲ့စိတ်တွေကလည်းအာယုတကူတဲ့ဘောမှာစူးကြတာ။ဟောဒါသူရဲ့သောမုထာမှာပဲချုပ်ကြိုက်တာ။ပြင်းရင်တည်းဆိုတာ ဝဲဝဲပြပြအမှန်တရားသဘာဝတရားကိုသိရှိတဲ့ကိစ္စမှလည်းပညာကဆိုင်ရဆိုင်ရသူနဲ့အတူတူဖြစ်တဲ့တရားတွေကိုတော့ဟိုကြည့်ဆိုတာအားလုံးကဝဲဝဲပြပြသိလာကြတယ်ဟောဒီလိုဖြစ်တာနော်အဲ့ဒါလို့ဒီ၅မျိုးကမိမိတို့တဏ္ဍာမှာထူထောင်တယ်အဲ့ထူထောင်တဲ့အခါမှာပြင်းပြင်းကြရရဲ့အဆင့်အတန်းမတူညီတာလေးတွေကိုဆက်ပြီးတော့ပြတယ်ပြင်းပြင်းကြရဟာဆိုပါတော့အမှန်ပုဒ်ဆင်ပုဂ္ဂိုလ်တွေမှာရှိတဲ့ပြင်းပြင်းကြရသောတာပန်ပုဂ္ဂိုလ်တွေမှာရှိတဲ့ပြင်းပြင်းကြရဉာဏ်နဲ့သက္ကပုဂ္ဂိုလ်တွေတဏ္ဍာမှာရှိတဲ့ပြင်းပြင်းကြရနဲ့ယဟတာပုဂ္ဂိုလ်မှာရှိတဲ့ပြင်းပြင်းကြရရဲ့ထူခြားမှုတွေပြတယ်နောက်ပြင်းပြင်းကြရကိုပဲထပ်ပြီးတော့အသေးသေးထပ်ခွဲပြန်တယ်အနိညာတံယတ္တမိတိတ္တိတဲ့အနိညာတံယတ္တမိဆိုတာမတိသေးတာတွေကိုသိအောင်လုပ်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကျိုးပန်းအထုတ်သူရဲ့ဣတ္တိဆိုတာသောတာပန်သောတာပန်ပုဂ္ဂိုလ်ဟာဘယ်တော့မှမသိခဲ့ရသေးတဲ့သစ္စာလေးပါးကိုပထမဆုံးသိတာဒီဘယ်တော့မှမသိရသေးဘူးသက္ကရာကံတို့အနာကံတို့ယန္တာတို့ဆိုတာသောတာပန်တော့သိခဲ့ပြီးသားထပ်သိတာပဲဒီမိသားထပ်တင်တာပဲအဲသစ္စာလေးပါးကိုပထမဆုံးသိအခုဒိဋ္ဌိကိုပထမဆုံးမြင်အဲ့ဒီသောတာပန်ပုဂ္ဂိုလ်ရဲ့အတိပညာကိုအနိညာတညတ္တမိတ္တိတ္တိလို့ပြောခေါ်တယ်သောတာပတိမေမရှင်တဲ့ဣတ္တိလို့ပြောတာပေါ့နော်သောတာပတိမေစိတ်နဲ့ရှင်ကျွဲလာတဲ့ပညာဟာမတိသေးတဲ့ဘယ်တော့မှသံဃာမှာမတိရသေးတဲ့သစ္စာလေးပါးကိုသိအောင်လုပ်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပြည့်ညတ်ကျိုးကိုအထောက်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပြီးတဲ့ကြောင့်သောတပတိမေနဲ့ရှင်တွဲလာတဲ့ဣတိရိကိုပဋိညာတညတ္တပိဋိတ္တိလို့ခေါ်တယ်။နောက်တစ်ခါသောတပတိဖို့လို့အရတမေတို့ဆိုတဲ့အထီအောင်ပေါ့လေသက္ကရာဂามိမေသက္ကရာဂามိဖို့နာဂามိမေနာဂามိဖို့လို့လည်းရှင်တွဲလာတဲ့ပညာရည်တွေကတော့သူကသောတပတိမေနဲ့သိခဲ့တဲ့အတိုင်းအတာအတိုင်းလိုက်ပြီးတော့သိချတာသောတပတိမေသိပြီးသားအတိုင်းလိုက်သိတာကြောင့်မလို့သူတို့ကပညာတရေလို့ပြောတော့နော်အာဆိုတာသိထားတဲ့အပိုင်းခြားအတိုင်းညာသိတယ်ဆိုတဲ့အဲ့ဒီသောတပတိမေသိသွားတဲ့အတိုင်းအတာအတိုင်းသူကနောက်လိုက်သိရတယ်သူတို့ကထွင်ပြီးပြီးတာမဟုတ်ဘူးပေါ့ဒါကြောင့်မလို့အလဲမှာရှိတဲ့ရောဂုတ်တရာမှာရှိတဲ့ပညာတွေကိုအင်းငိတ္တိလို့ခေါ်လိုက်ပြီးနောက်ဆုံးမှာဉာဏ်တာပုဂ္ဂိုလ်ရတဲ့ပညာကြတော့အညာတာဝိတ္တိပြီးပြီးသားဖြစ်သွားပြီးပြီးတဲ့ကိစ္စအပြည့်ပြည့်စုံသွားတဲ့ပုဂ္ဂိုလ်ရဲ့ဣတ္တိလို့ပြောတာနော်ဒါကပညာတွေကိုထပ်ပြီးတော့အသေးစိတ်ပြအာရောဂုတ်တရာနဲ့ဆိုင်တယ်အဲ့ဒီလိုဆိုင်ရဆိုင်ရနွားမိုးထားလို့ဒီတဘာဝတရားတွေကိုဣတိရိလို့ခေါ်ပါတယ်။အလုံးပေါင်းလိုက်တဲ့အခါကျတော့ဣတိရိ22ပါးဖြစ်သွားတယ်။အဲ့ဒီဣတိရိ22ပါးကိုပဲရပိုက်ကျမ်းမှာလည်းပဲဒီ22ပါးကိုခေါ်တယ်။ဣတိရိယပစ္စယောမှာလည်းပဲဒီ22ပါးတဲ့ကဣတိတရိပုရိသေတရိကတော့အဲ့ဒီစန္ဒာလေးကိုခေါ်တယ်ပေါ့။ဣတိတရိပုရိသေတရိတွေကတော့ဣတိရိယပစ္စည်းအနေနဲ့ခေါ်ဘူး။ဣတိတိပုရိသေတိရေဣတိရေတော့ဟုတ်တယ်သောမုတ်ကြီးဆိုတာတော့ဟုတ်တယ်သို့သောဣတိရိယမတတ်ဘာဖြစ်လို့မတတ်ဘူးလို့ပြောတာတော့ဆိုဣတိတိခေချိန်အစပေါ်တော့လို့ပြောလိုက်တဲ့အခါတရေစိတ်ကလေးပေါ်တဲ့အချိန်မှာစပေါ်တယ်အဲ့ဒီအချိန်မှာအမျိုးသမီးရဲ့အမှုရာအမျိုးသားရဲ့အမှုရာဆောက်ပေါ်လာသူနွားမိုးရမယ့်အရာတွေမပေါ်သေးဘူးအဲ့ဒီအချိန်တရေစိတ်ကလေးမှရှိတဲ့အချိန်မှာကလလရည်ကြီးလေးထိုက်ပါဘယ်လိုလုပ်ပြီးတော့ဒီကလလရည်ကြီးလေးကဟိုသွားပုံလာပုံလေးကပြောပြောင်းတယ်သွားပုံလာပုံကကျန်းတဲ့လေပြောလို့ပြရမှာအဲ့ဒီအချိန်အမှန်အနေနဲ့လည်းသူနောက်မှုစရာမရှိသေးဘူးပေါ့လားအဲ့ဒီအဲ့ဒါကြောင့်မလို့သူကအဲ့ဒီအချိန်မှာနောက်မှုစရာမရှိသေးဘူးသူတော့ပေါ်နေပြီဒါကြောင့်မို့အဲ့ဒီကလေးတွေမှာသူပေါ်တဲ့ဣန္ဒရိယပစ္စည်းပစ္စည်းမှာသူပေါ်တရေစိတ်ပရိသေခိုင်မှာသူကတော့မဟုတ်ရအောင်ရှိဘူးเนาะအဲ့လိုဆိုလို့လေဒါကြောင့်ဟိုဣန္ဒြိယပစ္စည်းမတတ်ဘူးလို့ဒီလိုညမစာမိမဆိုတာပေါ့ဣန္ဒြိတေပုရိသေတေကဣန္ဒြိယပစ္စည်းမတတ်ဘူးဆိုတာဣန္ဒြိယပစ္စည်းအနေနဲ့ခေါ်ဘူးလို့ပြောတာเนาะအေးပေါင်းလိုက်တော့အခု ဣန္ဒြေ22မျိုးအဲ့ဒီဣန္ဒြေ22မျိုးဟာဘုန်းကြီးတို့တွေရဲ့တဏ္ဍမှာသူဆိုင်ရဆိုင်ရအကြောင်းတရားတွေကြောင့်ဖြစ်ပြီးတော့ဆိုင်ရဆိုင်ရကိစ္စတွေမှာတော့ဘုကြီးဆိုးထားတဲ့သဘာဝတရားတွေများတာဖြစ်တယ်ဒီသဘာဝတရားတွေကသတ္တဝိရိယသတိသမာဓိပညာဆိုတာတွေကိုဘုန်းကြီးတို့တွေကကြီးပွားထုတ်တဲ့အောင်လုပ်ပြီးဌာနတွေကတော့သိအောင်လုပ်ဖို့နဲ့သူသဘာဝတရားတွေပေါ်မှာတွေ့တာဟုတ်မရှိအောင်ကြိုးစားအားထုတ်ဖို့ဖြစ်တယ်။တွေ့တာမှုကိုဖယ်ရှားနိုင်ဖို့အတွက်သတ္တဝိရိယသတိသမာဓိပညာဆိုတာတွေကိုကြီးထွားအောင်လုပ်မှဖယ်ရှားနိုင်တာဖြစ်တယ်။ဒါကြောင့်ဝသတ္တိတ္တိဝိရိယတ္တိသတိတ္တိသမာဓိတ္တိတို့ကိုမိမိတို့တဏ္ဍမှာစိတ်တန်ထွားကြိုက်လောက်ပွားများအထုတ်ခြင်းဖြင့်ဉာဏ်နဲ့အင်္ဂရီတွေပေါ်မှာတော့ဟိုကြီးဆိုးနေတဲ့ဖြစ်လာနိုင်တဲ့တွေ့တာမှုတွေပါမနာတွေအဲ့ဒီအယူအမြင်တွေဓာတ်တွေကိုဖယ်ရှားနိုင်အောင်ကြိုးစားအထောက်ရမယ်လို့ကိုယ်စီကိုယ်စီသဘောကျပြီးကျင့်ကြံကြိုးပုံအထောက်နိုင်ကြပါစေကုန်သတည်းတက်တော့ရအတဝါများစွာဘေးရန်စွာ
ကောင်းတဲ့ဆိုင်ရောက်တော့ကြာပါစေကုန်သတည်း